Ukraine ကို Russia ဝင်ရောက်ချိုးချော်တဲ့9ရက်မြောက်နေ့မှာပဲ American ဘဏ္ဍာရေးဝန်ကြီးဌာနက Russia ဗဟိုဘဏ် RCB နဲ့ရောဒဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာ RDIF နဲ့ပါဆက်ဆံမှုဖြတ်တောက်မှာဖြစ်ကြောင်းသမ္မတအင်ဂျီကပြောကြားလိုက်ပါတယ်။အခုလိုလှုပ်ဆောင်တာဟာပူတင်အစိုးရအတွက်အကြီးအကျယ်ရိုက်ခတ်မှုရှိလာစေမှာဖြစ်ကြောင်းဘိုင်ဒန်အစိုးရအဖွဲ့အကြီးအကဲအရာရှိသူကပြောပါတယ်။ Russia ဘဏ်အနေနဲ့ American ဒေါ်လာဘီလျံ630လောက်ကိုချုပ်ကန့်ထားမယ်လို့သမ္မတအင်ဂျီအရာရှိတွေကထမင်းထားတာပါ။ Russia Ban RCB ကတော့ Russia စီးပွားရေးနဲ့ငွေကြေးပြန်ပြီးခိုင်မာလာစေဖို့အတွက်ဒီငွေတွေကို Russia ကမှမဟုတ်သူတို့ထိန်းချုပ်ထားတဲ့နေရာတွေကိုပြောင်းယူဖို့အတွက်စူးစမ်းနေတာဖြစ်ကြောင်း American အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်။ Ukraine ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ Russia ပေါ်မှာနိုင်ငံအများပြားကအရေးကြီးဒဏ်ခတ်နေကြတာဖြစ်ပြီးတနင်္လာနေ့မှာပဲ Britain အစိုးရက Britain ကုမ္ပဏီတွေကို Russia ဗဟိုဘဏ် RCB နဲ့NWF တို့ကလည်းငွေအစွဲပြောင်းလုပ်ခွင့်ပိတ်ကန်လိုက်တယ်လို့စင်ကာပူကလည်းဘဏ်ငွေအစွဲပြောင်းအပါအဝင်အရေးယူကန့်တတ်မှုအစ်စ်တွေချမှတ်ကြောင်းကြေညာခဲ့တာပါ